မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်မနေသေးတဲ့အကြောင်းပြည်သူတွေအမှန်အတိုင်းသိရှိဖို့လိုအပ်တယ်လို့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်ကတတိပေးပြောကြားလိုက်ပါတယ်။သူဟာစာပေနယ်ပယ်ကစာရေးဆရာ၊ထုတ်ဝေသူ၊ကတ်တွန်းဆရာ၊ပကြီးဆရာတွေနဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါ။ VOA ရန်ကုန်ရုံးခွဲသတင်းတောက်ကိုစီသူရဲ့အကြောင်းစုံကိုပြောပြပါအောင်ရှင
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းမှန်ပေါ်ရောက်မနေသေးတဲ့အတွက်အဖြစ်မှန်ကိုစာပေအနုပညာရှင်တွေအနေနဲ့ပြည်သူကိုသိသာထင်ရှားစွာမြင်နိုင်ဖို့အရေးကူညီပြောဆိုကြဖို့လိုအပ်ကြောင်းဒေါ်ဆန်းစုကြည်ကပြောဆိုလိုက်တာပါ
ကျမတို့နိုင်ငံရဲ့တကယ်ပဂတိအခြေအနေဒီနိုင်ငံဟာတကယ်ဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်နေသေးတာမဟုတ်ဘူးဆိုတာကိုထင်ရှားအောင်လို့သိသာအောင်လို့ကျမတို့စာပေအနုပညာရှင်တွေကလည်းဝိုင်းပြီးတော့ကူညီဖို့လိုပါတယ်ဒီလိုကျမပြောခြင်းဟာတက်တက်အပြစ်ရှာခြင်းတော့မဟုတ်ပါဘူးဒါပေမဲ့အပြစ်မရှိဘူးလို့ထင်နေလို့ရှိရင်ဒီအပြစ်တွေကိုထပ်တလဲလဲလုပ်နေမှာဆိုလို့ဖြစ်ပါတယ်။ကျမပြောပါတယ်မဝေးပါဘူးမဝေးပါဘူးဆိုလို့ရှိရင်ထပ်ပြီးတော့လုပ်ဆရာမလိုတော့ဘူးပြုပြင်ဆရာမလိုတော့ဘူးဒီပုံမဲ့ဒီဆက်ပြီးတော့သွားနေမယ်ဆိုရင်ကျမတို့ဘယ်လိုလုပ်ဒီမိုကရေစီရနိုင်မှာလဲ။ဒီပုံကဒီမိုကရေစီပုံစံမှမဟုတ်ပဲ။အဲ့ဒီမိုကရေစီပုံစံမဟုတ်တာကိုမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းကျမတို့ကပြောဖို့လိုပါတယ
်။ဒီကနေ့ရန်ကုန်မြို့တော်ဝင်နင်းစီခမမှာပြုလုပ်တဲ့ဒေါ်ဆန်းစုကြည်နဲ့စာပေနုပညာရှင်များတွေ့ဆုံပွဲမှာခုလိုပြောလိုက်တာပါ2015ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းအမှန်ပေါ်ရောက်ရှိစေရေးအတွက်စာပေနုပညာရှင်တွေအနေနဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီမိုကရေစီနိုင်ငံထူထောင်နိုင်ရေးအရေးကြီးတဲ့စိတ်ဓာတ်တော်လှန်ရေးနဲ့ဒီမိုကရေစီယဉ်ကျေးမှုရှိစေရေးအတွက်စာပေရဲ့ဩဇာတက်ရောက်မှုကိုအသုံးပြုရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်
ဒီမိုကရေစီဆိုတာနိုင်ငံရေးစနစ်တစ်ခုထူထောင်ရင်းနဲ့မရဘူးယဉ်ကျေးမှုတစ်ခုအနေနဲ့ကျမတို့မြင်မှခိုင်မဲလိမ့်မယ်လို့ကျမပြောပါတယ်အဲ့တော့ကျမတို့ဒီလိုစိတ်ဓာတ်တော်လှန်ရေးပဲဖြစ်ဖြစ်ယဉ်ကျေးမှုတစ်ခုထူထောင်တာပဲဖြစ်ဖြစ်အဲ့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်စာပေအနုပညာရှင်များရဲ့ဂန္ဓာဟာအင်တာမအရေးပါပါတယ်ဘာဖြစ်လို့လဲဆိုတော့စာပေအနုပညာရှင်တွေရဲ့ဩဇာအကြောင်းမလို့နိုင်ငံရေးအရာကောယဉ်ကျေးမှုအရာကောအပြောင်းလဲတွေအများကြီးရှိနိုင်ပါတယ်ဒီလိုပြောင်းလဲတွေမှန်တဲ့ဘက်ကိုရောက်ဖို့ဆိုတာလေအားလုံးမှတာဝန်ရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲကိုစာရေးဆရာ၊ကဗျာဆရာ၊ကတ်တွန်းဆရာ၊စာပေထုတ်ဝေသူတွေအပြင်ပကြီးဆရာတွေနဲ့မြမစာပေနယ်ပယ်ကအနုပညာရှင်တွေတက်ရောက်ခဲ့ကြပါတယ်။စာပေအနုပညာရှင်တွေအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အမြင်တွေကိုပြောဆိုခဲ့ပါတယ်။ကဗျာဆရာတစ္ဆာနီကတော့ကဗျာဆရာတွေရဲ့နိုင်ငံရေးရည်တည်ချက်ကိုအခုလိုပြောပြခဲ့ပါတယ
်။ကဗျာဆရာတွေနဲ့နိုင်ငံရေးနဲ့ပါဆိုင်လို့လည်းသူဒါကပြားစရာတချို့ကလည်းပြောတယ်အယက်သားတချို့ကလည်းပြောတယ်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့ကပြားနဲ့နိုင်ငံရေးသို့မဟုတ်ကပြားဆရာနဲ့နိုင်ငံရေးသမားဆရာအတူတူပါပဲအခြေခံအားဖြင့်ကျွန်တော်ကြည့်ရအချက်သုံးချက်ပေါ့ကပြားဆရာရောနိုင်ငံရေးသမားရောတိချက်ကအမှန်တရားကိုမျက်လို့တယ်နှိချက်ကဖိနှိပ်ခံပြည်သူတွေဘက်ကအမြဲတမ်းရက်တည်တယ်သုံးချက်ကအကျိုးရလက်ကိုမျှော်ကိုပြီးတော့ပယ်လို့မှမလုပ်ဘူး
ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ရမှာအနုပညာဟာအနုပညာအတွက်တတ်တတ်တာဖြစ်တယ်ဆိုတဲ့စိတ်မျိုးထက်ပြည်သူလူထုရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ပုံမှန်စူးစမ်းတဲ့ကြောင်ဒေါန်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်အနုပညာတက်တက်အတွက်သားဆိုတဲ့အနေထားမျိုးအယူအဆမျိုးဟာနိုင်ငံတကာနိုင်ငံဟာနိုင်ငံရေးရာစီးပွားရေးရာအတိုက်အတာအထူးတိုးတက်တည်ငြိမ်နေပြီဆိုလို့ရှိရင်တော့အဲ့ဒီလိုသဘောထားတွေနဲ့လုံးလို့ရတယ်လို့ကျွန်မလက်ခံတယ်တို့တို့ညာလေကျမတို့နိုင်ငံလို့အားလုံးကဝိုင်းပြီးတော့ယုံရမယ့်အချိန်မှာအနုပညာရှင်များဟာအနုပညာတက်တက်အတွက်ပဲလို့ဆိုတာတော့မသိတော့ဘူးလို့ဒါကျမပုံဝင်လင်းလင်းပြောတာပါကိုယ့်ရဲ့ကြွကျင်ရာကိုယ့်ရဲ့စိတ်ပဝင်စားရာဘာသာရတစ်ခုကိုပဲဟိုဦးစားပေးမယ်ဒီဟာကိုပဲမိမောင်းထုတ်ပြီးတော့အာယုံဆိုင်မယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့တော့ကျမတို့လုပ်မယ်ဆိုရင်ကျမတို့နိုင်ငံဟာတိုးတက်မှုကိုမြန်နိုင်ကြမြန်မာမဟုတ်ဘူးလို့ကျမထင်ပါတယ်
စာပေအနုပညာရှင်တွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံပွဲမှာစာပေထုတ်ဝေသူတွေကလှူဒါန်းတဲ့စာအုပ်စာတမ်းတွေကိုဒေါ်ခင်ဂျီဖောင်ဒေးရှင်းအတွက်ဒေါ်ဆန်းစုကြည်ကိုယ်တိုင်လက်ခံခဲ့ပါတယ်။စာပေအနုပညာရှင်တွေရဲ့စာပေတွေဟာလူထုအတွက်ယဉ်ကျေးမှုတစ်ခုထူထောင်ဖို့နဲ့စိတ်သက်တော်လှန်ရေးအတွေးအခေါ်တွေကိုဖြစ်စေတဲ့အတွက်လူထုရဲ့လိုအပ်ချက်နိုင်ငံရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အရေးစူးစမ်းကြဖို့စာပေအနုပညာရှင်တွေကိုဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။